ဥပ္ပိုလ်လာတင်ခရာပြပောက်ဆုံးနှိုင်းရှင်ပြစီခင်တာကဥပ္ပိုလ်ရိုးတာဝန်ယူခဲ့တဲ့ NCUB လက်ထက်ကအခြေအနေနဲ့အခု NUG ရင်ဆိုင်နေရတဲ့အခြေအနေမှာအခုခါပိုပြီးနိုင်ငံကအယုံဆိုင်မှုရှိလာတယ်ဆိုမှန်ပါလားခင်ဗျာ။ဘာကြောင့်လို့ထင်ပါလဲလား။
အမှန်ရခင်ဗျဘာလဲဆိုတော့အရင်တုန်းကတော့နိုင်ငံတကာအယုံစိုက်မှုဖြစ်တယ်ဆိုပေမဲ့လို့ပါဝင်ပတ်သက်ဖို့အဆုံမှုကပိုပြီးတော့များတယ်လို့ပြောလို့ရပါတယ်အခုကတော့ဒီပြည်တွင်းအခြေအနေတွေခေတ်အခြေအနေတွေကလည်းပြောင်းသွားတယ်ဤပညာတွေကလည်းတိုးတက်လာတယ်မြန်မာနိုင်ငံတွင်းမှာဖြစ်ပျက်ခဲ့တဲ့ဆိုးဝါးတဲ့လူခွင့်ရေးအချို့ဖောက်မှုတွေဟာလားစစ်တပ်ကအလောအသုံးပြီးတော့ဖိနှိပ်ဖြုတ်ခွင်းနေတာတွေတပ်ဖြတ်နေတာတွေကနိုင်ငံတကာကသိရှိနေတဲ့အခါကျတော့ကျွန်တော်တို့ခေတ်ကနေစာလို့ရှင်တော့အခုခေတ်ဒီမြို့သားညီညွတ်ရေးအစိုးရ NUG ပေါ့နော်အဲနဲ့ပတ်သက်လို့ကျွန်တော်မြန်မာတနိုင်ငံလုံးရဲ့အနေထားအလုံးနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာယုံစိုက်မှုနဲ့စိတ်ဝင်စားမှုကပိုပြီးတော့များတယ်လို့ပြောနိုင်ပါတယ်ခင်ဗျ
အယုံဆိုင်မှုနဲ့စိတ်ဝင်စားမှုပုံများတယ်ဆိုတာဟာဒီမိုကရေစီရေလှုပ်ရှားတဲ့ဘက်ကတနည်းအားဖြင့် NUG အစိုးရဘက်ကပူပြီးတော့အလေးပေးလာကြတယ်ပူပြီးတော့သူတို့ကူညီပံ့ပိုးလာကြတယ်ဆိုတဲ့အဓိပ္ပာယ်မျိုးလားခင်ဗျာ
။အမှားတယ်ဒါကလည်း NUG ကဒီပြည်သူလူထုက2020ရွေးကောက်ပွဲကနေတဆင့်ရွေးချယ်တင်မြှောက်ထားတဲ့ပြည်သူလူတော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့အစိုးရဖြစ်တယ်legitimate government ပေါ့လေနောက်တစ်ချောင်းကတော့နိုင်ငံတကာက2020ရွေးကောက်ပွဲပေါ်မှာအာရုံစိုက်နေတဲ့အချိန်မှာရုတ်တရက်အာဏာသိမ်းလိုက်တဲ့စစ်ကောင်စီရဲ့အာဏာညှန့်ရှင်းမှုတွေကြောင့်လို့လည်းကျွန်တော်သုံးသပ်နိုင်ပါတယ်ခင်ဗ
ျဒါပေမဲ့နိုင်ငံတကာကသူတို့ပို့ပြီးတော့အာရုံစုစိုက်တယ်ပို့ပြီးတော့အပိတ်မှုရှိရဆိုပေမဲ့လည်းအခုပဲကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာNUG ကိုပြက်ပြက်သားသားထောက်ခံတဲ့သဘောတော့မတွေ့ရသေးဘူးပြောမှထင်ပါတယ်။ NUG ကရွေးချယ်ထားတဲ့သံမကြီးဦးကျော်မိုးထွန်းကိုသူတို့ကတည့်ရောက်ခွင့်တော့ပေးတော့လဲပဲဒါပါဝင်ဆွေးနွေးခွင့်ပြောကြားခွင့်တွေကပေးမထားသေးဘူးဆိုတော့အားရလောက်တဲ့ကူညီအပေးမှုတော့ဖြစ်ပါရဲ့လားခင်ဗျ။အ
ဲ့ဒါကတော့အမှန်တမ်းမှခံမှန်းရခက်တဲ့အနေအထားမျိုးပါခင်ဗျ။အခုနပြောသလိုပေါ့နိုင်ငံတကာရဲ့စာနာထောက်ထားမှုနဲ့ကြည့်ကြမှာကတော့တိုင်းပြည်ရဲ့နေမြေဒေတာတွေကိုစုမိုးထားတဲ့စစ်ကောင်စီနဲ့ဘလောက်ထိကျွန်တော်တို့ကင်းကွာပြီးတော့ဆက်ဆံနိုင်မလဲသူတို့ကိုအထီးကျန်ဖြစ်အောင်လှုပ်ချင်းအားဖြင့်ကုလသမဂ္ဂအနေနဲ့ပေါ့နော်ဒါဟာနိုင်ငံတကာရဲ့တန်တမာရေးရာမျက်နှာစာမှာဘယ်လိုအားနည်းချက်အားသာချက်တွေဖြစ်လာမလဲအဲ့ဒီအတွက်နိုင်ငံတကာမိသားစုကဘလောက်ထိတာဝန်ခံနိုင်မလဲဆိုတဲ့အနေအထားတွေပေါ်မှာအများကြီးထိတွေ့စဉ်းစားကြရမယ်လို့မြင်ပါတယ်ခင်ဗျ
โอเคเดี๋ยวนอกจากနှိုင်းရှင်ကြည့်ရင်တော့ဥပ္ပိုလ်ရော NCUB အစိုးရဟာအမေရိကန်ပြည်ထောင်စုမှာအခြေစိုက်ခဲ့ပါတယ်ဒီအမေရိကန်ပြည်ထောင်စုကလက်ခံခဲ့တဲ့ဥပ္ပိုလ်လည်းပဲဒီမှာပဲနေပြီးတော့ဒါသတင်းစာရှင်းလင်းပွဲတွေလုပ်တာကျွန်တော်ကိုယ်တိုင်တက်ရောက်ပြီးတော့သတင်းယူရတာရှိပါတယ်နောက်ပြီးတော့ကျွန်တော်မှတ်မိတာမှတ်မယ်ဆိုရင်အစ်တီမော်လွတ်လိုက်ရပြီခါစားအဲ့တီမော်လက်စင်တန်ကလည်းပဲသူတို့စီမှာလာပြီးရုံထိုင်ဖို့ဖိတ်ခေါ်ခဲ့ဘူးတယ်လို့ကျွန်တော်ကြားဟုပါတယ်ဆိုတော့အခုလက်ရှိ NUG အစိုးရကသက်ဆိုင်ရာနိုင်ငံတချို့ကပေါ့လေအဲ့လိုဖိတ်ခေါ်ကန့်လန့်မှုများရှိတယ်လို့ကြားမိပါလားခင်ဗျာ
အဲ့အဆင့်ထိတော့မကြားမိသေးပါဘူးအားလုံးသိကြတဲ့အတိုင်းနိုင်ငံ၅ခုလောက်ကတော့ NUG အစိုးရရဲ့ကိုယ်စားလှယ်တွေကိုပြည်ဝင်တိမှပြုပြီးတော့လှုပ်ရှားဆောင်ရွက်ပိုင်ခွင့်ရုံးဖွင့်ပိုင်ခွင့်နေပေးထားတာတွေ့ရပါတယ်ထူးခြားချက်ကတော့ကျွန်တော်တောင်ကိုရီးယားနိုင်ငံအနေနဲ့ဒါအာရှပစိဖိတ်ဒေသမှာပထမအဦးဆုံးတိုင်းပြည်တစ်ပြည်အနေနဲ့ကျွန်တော်ဖြစ်ရရောက်ရောက်ဒါကိုယ်စားလှယ်ဖက်အတားလည်းပဲခွင့်ပြုထားတဲ့ရုံးလုပ်ငန်းတွေဆောင်ရွက်ဖို့လည်းပဲဒီဟာကိုကျွန်တော်အဖက်ဖက်ကဝိုင်းဝန်းပတ်မှုနေတယ်ဆိုတော့အနေထားမျိုးတွေကတော့တွေးရှိရပါတယ်သို့တော့ဒီအဲ့ဒီလိုကိုယ်စားလှယ်အဖွဲ့နဲ့ဆက်ဆံနေဆိုပေမဲ့လို့ဒါဟာဟိုတယ်ဝင်အတိမပြုမှုဆိုတာမျိုးနဲ့တော့ခါရဲပြောလို့မရနိုင်ပါဘူးခင်ဗျ
ဆိုတော့ NCGUB ကို American ပြည်ထောင်စုကလက်ခံခဲ့တာဘယ်လိုပုံစံနဲ့လက်ခံပါလဲအခုတောင်ကိုရီးယား NUG ကိုကန့်လန့်တဲ့ကန့်လန့်ချက်မျိုးနဲ့ကွဲလွဲပါလားအဲ့ဒါနဲ့သာပါလားအစင်းက
ဟာတော့ကျွန်တော်ခေတ်ကတော့ American အစိုးရနဲ့ညှိနှိုင်းတဲ့အခါမှာကျွန်တော်ကိုယ်နိုင်ကိုကတ တရားဝင်အတိမပြုမှုကိုကြိုးပမ်းခဲ့ကြတာမဟုတ်ပါဘူး။အကြောင်းလဲဆိုတော့အားလုံးသိကြတဲ့အတိုင်းကျွန်တော်တို့ခေတုန်းကတော့ကျွန်တော်ရဲ့နိုင်ငံရေးရအန်ဒီမအနိုင်ကစစ်မှန်တဲ့အတိုင်းသားကိုယ်စားလှယ်တွေဒေါက်ဆန်စုကြည်ဦးဆောင်တဲ့ဒီမိုကရေစီအားစုတွေနဲ့စစ်တပ်ခေါင်းဆောင်တွေပြလင်းပြီးလွတ်လပ်တွဲဆုံဆွေးနွေးပွဲတွေကနေနိုင်ငံရေးအဖြစ်ရှာဖို့ကြိုးပမ်းခဲ့ကြတာဆိုတော့အဲ့ဒီအချိန်တုန်းကတော့ကျွန်တော်တို့ကဒီတိုင်းပြည်ကိုကိုစားဖြစ်ပြီးတော့စီမံခန့်ခွဲအုပ်ချုပ်ပိုင်ခွင့်ရှိတယ်လို့ဆိုတော့ဟာမျိုးကိုကျွန်တော်ကကြိုးပမ်းခဲ့ကြတာမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ကိုတိမှတ်ပြုတယ်ဆိုတာကလေပြည်သူလူထုရဲ့တရားဝင်ကိုယ်စားလှယ်တွေအနေနဲ့တိမှတ်ပြုခဲ့တာဖြစ်ပါတယ်ခင
်ဗျဟုတ်ကဲ့ကျွန်တော်ဘာကြောင့်ဒီမေးခွန်းမေးသလဲဆိုတော့ပရိသတ်တချို့ကပြောရတယ်အမေရိကန်ပြည်ထောင်စုအထူးဒီမိုကရေစီအရေးကိုပါဇက်ကပြောတယ်ပါဇက်ကပဲကြားနေရပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ထိတိယောက်ယောက်လက်တွေ့ကူညီတာမရှိဘူးအပြောသာရှိတယ်လို့ပြောနေလို့ကျွန်တော်ဒီမိခွန်းပေးရတာဖြစ်ပါတယ်အဲ့စကားကိုဥပကဘာမှပြန်ပြောခြင်းမလဲ
အင်္ဂါတော့ကျွန်တော်တို့နှစ်ပိုင်းသုံးသပ်မှာဖြစ်ပါတယ်ခင်ဗျကျွန်တော်တို့ဒီမြို့သားညီညွတ်ရေးအစိုးရအနေနဲ့အမေရိကန်အစိုးရအဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြိုးပမ်းဆောင်ရွက်တဲ့အခါမှာဘလောက်နီးစပ်တဲ့ဘလောက်အဆင့်မြင့်တဲ့ကိစ္စမှုရရှိအောင်ဆောင်ရွက်ထားနိုင်တယ်လေဆိုတဲ့မိခွန်းပေါ်မှာမူတည်ပါတယ်ကျွန်တော်တို့ဘက်ကတကယ်ရင်းနှီးအောင်ဥမာအဖြစ်အနည်းဆုံးကျွန်တော်တို့အမေရိကန်ပြည်ထောင်စုနိုင်ငံရေးရာကြည့်မယ်ဆိုခဲ့လို့ရှိရင်အာရှပစိဖိတ်ရေးရာပေါ့နော်ကျွန်တော်နိုင်ငံရေးဝန်ကြီးလက်ထောက်နိုင်ငံရေးဝန်ကြီးလောက်အဆင့်ကိုအချိန်မြွေးတွေ့ပြီးတော့ပြောနိုင်တယ်အဲ့လိုနေသားမျိုးကနေပြီးတော့ကိုပြောလိုက်တဲ့ဟာကအင်ပြူတော်ကိုဖြစ်စေကျွန်တော်နိုင်ငံရေးဝန်ကြီးစီကိုတိုင်းရိုက်ဖြစ်စေဒီကြီးရင်ကြီးလို့ရောက်သွားနိုင်တဲ့အဆင့်လောက်ထိကျွန်တော်တို့တိထောက်ထားနိုင်ဖို့လိုအပ်ပါတယ်ကျွန်တော်လှူရှားမှုတိုင်းမှာလည်းပဲအဲ့လိုကိုယ့်ရဲ့အဓိကမဟာမိတ်နိုင်ငံတွေနဲ့ထဲထဲဝင်ဝင်ဟိုမဟာဗျူဟာနီးဗျူဟာကြကြဆွေးနွေးညှိနှိုင်းမှုတွေဘယ်လောက်ထိလုပ်နိုင်ခဲ့သလဲဆိုတဲ့အပေါ်မှာမူတည်ပါတယ်ခင်ဗျအဲ့ဒီလိုဆောင်ရွက်ထားနိုင်တာမျိုးမရှိဘဲနဲ့ကျွန်တော်တို့ကအမေရိကန်ပြည်ထောင်စုဟာဖြစ်စေဥရောပသမဂ္ဂနိုင်ငံတွေဟာဖြစ်စေတစုံတရာထိရောက်ဆောင်ရွက်ပေးဖို့ဆိုတဲ့ဟာကတော့သိပြီးတော့တရားတဲ့မျိုးလင်းချက်လို့ပြောလို့မရပါဘူးခင
်ဗျ။ဟုတ်ကဲ့ဆိုတော့ NUG ဘက်ကစပြီးတော့တနေ proactive ဖြစ်ရမယ်ဆိုတဲ့ဘောပေါ့
။အမှားတဲ့နိုင်ငံတကာမျက်နှာစာမှာလိုအပ်တဲ့နိုင်ငံတကာမဟာမိတ်တွေကိုထိထိရောက်ရောက်ကျွန်တော်တို့စီးရုံးဆောင်ရွက်သွားနိုင်ဖို့ဟာအင်တန်ရေးကြည့်ပါလေ။နိုင်ငံတကာအမေရိကန်ပြည်ထောင်စုကဒီမိုကရေစီနိုင်ငံပဲ။ဥရောပသမဂ္ဂနိုင်ငံတွေလည်းပဲဒီမိုကရေစီနိုင်ငံတွေပဲ။သူတို့ကလူ့ခွင့်ရေးနဲ့ပတ်သက်လို့တက်ကြွကြတဲ့မြန်မာနိုင်ငံအနေထားနဲ့ပတ်သက်လို့ပါဇက်ကတော့ထောက်ခံကြတယ်ဆိုပေမဲ့လို့အဲ့ဒီထောက်ခံမှုနဲ့စာနာထောက်ထားမှုတွေအခြေခံပေါ်မှာပူပြီးတော့ခိုင်မာတဲ့ဆက်တွေ့ချက်တွေဖြစ်လာအောင်ကြိုးစားဖို့ဟာတော့ကျွန်တော်ရဲ့တာဝန်ကြီးဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျကျွန်တော်နောက်ဆုံးမေးချင်တဲ့နိုင်ငံတစ်ခုကတော့တရုတ်နိုင်ငံပါတရုတ်နိုင်ငံဟာအခုမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့လေသံပြောင်းတယ်ပေါ့လေဒီအရေးမှာသူရဲ့ယက်တိမှုဟာတစ်ဖက်သက်မဆန်ဘူးလို့တွက်ကြပါတယ်ဥပိုရဲ့အမြင်ဘယ်လိုသဘောပါလဲတရုတ်ရဲ့သဘောကတကယ်ပဲပြောင်းလာပါသလားမြန်မာနိုင်ငံပေါ်မှာဘာကြောင့်လို့ထင်ပါလဲတာ
တကယ်တော့တရုတ်ကတော့ကျွန်တော်တိုင်းပြည်အရေးနဲ့ပတ်သက်လာလို့ရှိရင်သူကတော့ဟိုကျွန်တော်ပုံမှန်လင်းလင်းသုံးသပ်ရမယ်ဆိုရင်တော့မြင်းပွဲလောင်းနဲ့ဤနဲ့ချင်းကပ်တယ်လို့ပဲမြင်ပါတယ်ပထမတော့စစ်အုပ်စုကိုစစ်ကောင်စီကိုလက်နက်တွေရောင်းနေငွေတွေချိတယ်တခြားဖိအားပေးမှုတွေတိုင်းသားအင်အားစုတွေထုထွင်းတော့ kitchen အမျိုးသားလွမြောက်ရေးတက်မတော့ KAE ပေါ်မှာဖိအားတွေမျိုးမျိုးပေးခဲ့တယ်ဆိုတာလည်းအလုံးသိပဲဖြစ်ပါတယ်အဲ့တော့တရုတ် policy နဲ့ပတ်သက်ရင်တရုတ်ကတော့ဒီနှစ်ဖက်ခွပြီးတော့ကစားနေတဲ့ပုံစံမျိုးပဲကျွန်တော်ကသုံးသပ်မိပါတယ်တရုတ်ကတကယ်တမ်းမြန်မာနိုင်ငံမှာဒီမိုကရေစီရေးအပြောင်းလဲဓမ္မမဟုတ်ပြည်သူလူထုရဲ့ဆန္ဒနဲ့ကိုက်ညီတဲ့အပြောင်းလဲတစ်ခုကိုဖြစ်စေခြင်းနဲ့ဆိုရင်ဒီချက်ပို့ပြီးတော့ proactive ဖြစ်နိုင်တဲ့တက်တက်ကြွကြဆောင်ရွက်ပေးနိုင်တဲ့ဟိုအားမျိုးအနေထားမျိုးတရုတ်နိုင်ငံမှာရှိပါတယ်။ဒါပေမဲ့အဲ့ဒီဆန္ဒဟာဒီနေ့အချိန်ထိကတော့ပေါ်လွင်လာပြီလို့ကျွန်တော်သုံးသပ်လို့မရနိုင်ဘူးလို့ထင်ပါတယ်ခင်ဗ
ျ။ဟုတ်ကဲ့နောက်ဆုံးမေးချင်တာအာဆီယံမှာနှစ်ဖက်လုံးပြည်လဲအောင်နှိမ့်နိုင်ကြပါဆိုပြီးဥဆောင်ပြောဖို့တာဝန်ကစုပခုံးပေါ်မှာနိုင်ငံတကာတွန်းနေရတဲ့သူပဲ။အမေရိကန်ကနောက်နိုင်ငံတွေဥရောပနိုင်ငံတွေရောတရုတ်ကောလို့ပြောနေကြတော့အာဆီယံရဲ့အခန့်ကဏ္ဍကလူတွေတွန်းပစ်တော့ဖြစ်ပါမလားခင်ဗျာ
အာဆီယံရဲ့စုဖွဲ့မှုပေါ့နော်ဖွဲ့စည်းပုံနဲ့ခြေကန်စည်းမျဉ်းသဘောထားတွေကိုကြည့်မယ်ဆိုကြလို့ရှင်ရင်အားလုံးသိကြတဲ့အတိုင်း consensus policy ပေါ့နော်အားလုံးအဖွဲ့ဝင်နိုင်ငံ10နိုင်ငံရှိရင် ဆယ်နိုင်ငံလုံးကကန့်ကွက်သူမရှိသဘောတူမှသာလျှင်ဆုံးဖြတ်ချက်တစ်ရက်ကိုချနိုင်တယ်အဲ့ဒီဆုံးဖြတ်ချက်တိုင်းလဲဆောင်ရွက်သွားနိုင်တယ်သို့တော့အဲ့ဒီအဖွဲ့ဝင်နိုင်ငံတွေထဲမှာဒီမြန်မာနိုင်ငံကတနိုင်ငံပါဝင်နေတဲ့အခါကျတော့မြန်မာနိုင်ငံရဲ့သဘောထားကိုဘယ်သူကပေးမလဲဆိုတာအာဆီယံမှာရွေးချယ်ဆုံးဖြတ်နိုင်မယ့်အင်အားမရှိဘူးလို့ကျွန်တော်ကသုံးသပ်ပါတယ်အဲ့ဒါကိုအာဆီယံပခုံးပေါ်ပြောင်းလဲပေးလိုက်တယ်ဆိုတာကိုကနိုင်ငံတကာကခေါင်းဆောင်ခြင်းလို့တရုတ်နဲ့ထိတိုက်ရင်ဆိုင်ရမှာဟုတ်အမေရိကန်ဖြစ်စေနောက်နိုင်ငံတွေဖြစ်စေမလိုလားတဲ့အနေအထားမျိုးမှာအမေရိကန်လာရှာလွဲဆိုတာမျိုးလို့ပေါ့နော်ပုံမှန်လင်းလင်းဝေဖန်ရမယ်ဆိုရင်တော့တာဝန်မဲ့ဆောင်ရွက်မှုမျိုးလို့ပဲသုံးသပ်ချင်ပါတယ်